တချင်းပြည်နယ်ရှိကူမြို့နယ်မှာတောက်ကြနေတော့ကစစ်ကောင်စီတပ်တွေနဲ့ KIA PDF ပူးပေါင်းအဖွဲ့တွေကြားတနေ့လုံးနီးပါးတိုက်ခိုက်ခဲ့ကြပြီးတော့စစ်ကောင်စီဘက်ကဒီကြောင်ကပါတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲဟာညနေပိုင်းမှာတော့စကိုင်းတိုင်းကတာမြို့နယ်ဘက်ထိကိုဆက်ပြီးတော့ဖြစ်ခဲ့တယ်လို့ဒီကနေ့မနက်ပိုင်းမှာလည်းထပ်မံတိုက်ခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပြပူးတဲ့ဒီကချင်းနဲ့စကိုင်းတိုင်းမြေဆက်ကတိုက်ပွဲသတင်းကိုကျွန်တော်တားမြစ်ဘူးပြောပြပေးပါမယ်။ဒီရပိုင်းတွင်းကချင်းပြည်နယ်နဲ့စကိုင်းတိုင်းအဆက်ကရွှေဘူးနဲ့ကတာမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေခက်ခဲစေဖြစ်နေပါတယ်။တောက်ကြနေတော့ကတော့ကချင်ပြည်နယ်ရှိကူမြို့နယ်အစုံကမြို့လာအနီးမှာတိုက်ပွဲဆက်တင်ဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်ကဒီကြောင်ကပါတိုက်ခိုက်ခဲ့တယ်လို့ညနေပိုင်းမှာတော့ကတာမြို့အနီးမှာတိုက်ပွဲဆက်ဖြစ်ခဲ့တဲ့ကြောင်းဒေသခံတူက VOA ကိုခုလိုပြောပါရတယ
်။ရှိကူမြို့နယ်အဆက်မြို့လာမှာကမလဲဖြစ်လိုက်တော့တဲ့ဆက်ဖြစ်တာပေါ့။ဒီညနေပိုင်းမှာတိုက်နေရင်နှစ်သိန်းနဲ့သူကဘုံလေလာချတယ်ဒီတနေ့လုံးမိမိတကွာချစ်နေပြီးတော့ညနေ6နာရီတော့တကာနားလေးမှာတကာမျိုးနဲ့တမိုင်းနဲ့တစ်ခါလုံးလောက်သွားတယ်တကာမျိုးကကြီးဝင်နားလေးမှာဖြစ်တာအဲ့ဒီမှာလဲတိုက်လေနှစီပါဝဲတယ်ဒါနဲ့မောင်တော့မှာဆိုတော့ဒေလေကဘမလုံးတော့လက်နဲ့ကြီးရတော့လုံး30ကျော်ဖြစ်တယ
်ရုံးကတိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကဆွဲမိုင်းထိတာမလို့ထိခိုက်ကြဆုံးရှိခဲ့တယ်လို့ကတာမီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကထိခိုက်ကြဆုံးသူတွေကိုရက်ကတစီလူနာတင်ကား၄စီးနဲ့တည်ယူသွားတာတွေ့ရတဲ့အကြောင်းပြောပါရယ်ဒီကနေ့မနေ့ပိုင်းမှာလဲမြို့လာနီးမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒေသခံကအခုလိုဆက်ပြောပါရယ
်အဲ့ဒီမလေးရဖြစ်တဲ့ဒီစက်ပေါ်နဲ့ရှိကူအဆက်မြို့လာရွာနာအဲ့နာမှာဒီနေ့လဲဆက်ဖြစ်နေပါတယ်လို့ပြောလာတယ
်ရှိကူဒေသခံတူကလည်းမြို့လာတိုက်ပွဲဖြစ်တဲ့ချိန်နဲ့ပတ်သက်လို့အခုလိုပြောပါရယ
်မြို့လာတော့မြို့နယ်ပဲပေါ့မနေ့ပိုင်းကလေးကစလို့ကြားရတယ်ကျွန်တော်နေ့နှစ်နာရီလောက်ကနေစိုက်မှာ9နာရီလောက်ပြီးတော့ခပ်ပြင်းပြင်းလေးဖြည့်မှာတစ်ချက်ငါးပါးတယ်နားပြီးတော့နောက်9နာရီလောက်မှစိုက်မှာတစ်ချက်တစ်ချက်အဲ့လိုဖြစ်တယ်လေပြောတယ်ညကလည်းအဲ9နာရီလောက်ကနေအဲ9နာရီလောက်ပြီးကြားတယ်ပေါ့လက်လက်ကြည့်တယ်ရောပါရော
မြို့လာမြို့ဟာရှေကူမြို့နဲ့မိုင်20လောက်ကွာဝေးတာလည်းဖြစ်ပါတယ်ရှေကူမြို့နီးမြို့လာတိုက်ပွဲမှာလေကြောင်းကတိုက်ခိုက်တာကြောင့်မလို့တယ်လီဖုန်းဆက်သွယ်ရေးတိုင်တစ်ခုပျက်စီးပြီးတော့ဖုန်းဆက်သွယ်တချို့ပြတ်တောက်နေခဲ့ကြောင်းနဲ့တစ်ဖက်အထိခိုက်ကြဆုံးကိုတိကျမသိရကြောင်းဒေသခံတွေကပြောပါတယ်ဒီလ9ရက်နေ့မနက်9နာရီလောက်ကမြို့လာနီးကောက်ခွေချောင်းမှာ KIA နဲ့ PDF ပူးပေါင်းအဖွဲ့တွေကစစ်ကောင်စီတပ်ရဲ့ဆက်လက်နှစ်စီးကိုတိုက်ခိုက်နှိမ့်ညွတ်ခဲ့ပြီးတဲ့နောက်9ရက်နေ့မှာစစ်ကောင်စီဘက်ကထပ်မံထိုးစစ်ဆင်တာဖြစ်တဲ့ကြောင်းဒေသခံတွေကပြောပါတယ်ဒီတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ KIA ဘက်ကတိကျတိပြချက်မရသေးပါဘူးဒီလ2ရက်နေ့ကလည်းကတာမြို့နယ်ဘူဒါကြီးကျေးရွာထပ်ပိုင်းမှာစစ်ကောင်စီတပ်နဲ့KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တယ်လို့ KIA PDF တပ်တွေဟာစကိုင်းတိုင်းကောလင်းမြို့နယ်တွေအထိကိုဖြန့်ကျက်ဝင်ရောက်လာနေပါတယ်ခင်ဗျာကျွန်တော်တားညွှန်ပါ